မဟာလေးလုံးခဲ့တဲ့၅နှစ်တုန်းကအမေရိကန်နိုင်ငံမှာလေဟိုဆိုရှယ်မီဒီယာအကြောင်းကိုလာပြီးတော့ကြောက်တူပါလေအဲ့ဒီလုံးခဲ့တဲ့၅နှစ်တုန်းကကျမတို့ကတော့ self respect လည်းပေးရမယ်ဘေးကလည်း respect ပေးရမယ်source of reference ကိုလည်းတိတိကျကျပြောပြရမယ် plagiarism ကိုလည်းပဲအမကူချတာတွေပါလေမလုပ်ဖြစ်စရာဘူးဆိုရယ်ကိုချင်းသိက္ခာနဲ့တာဝန်ခံမှုတာဝန်ယူမှုဦးစားပေးတယ်ပေါ့နော်တင်ကြားမှုနဲ့ကြီးလာခဲ့တာဖြစ်ပါတယ်ကျမတို့လုံးဝဆို fake account ဆိုတာဟာငွေအလူခံတာကိုတည်ထားပါဆိုတာတခုလေးနဲ့ပါတာ哦ဒါပေမဲ့အခုကတော့လေ fake account နဲ့မိုက်ရိုင်းနဲ့ comment တွေပေးနေတာတော့ကျမစိတ်ထဲမှာထင်တာပဲလူတွေကအိုးအကြောင်းတရားနဲ့ကြီးလာပြီးတော့အချက်တရားနဲ့မကြီးတတ်သေးဘူးလို့ထင်တာပဲမလုပ်တင်တာကိုလုပ်တာမပြောတင်တာကိုပြောတာလည်းရှိဖို့ကောင်းတယ်လေအလုပ်တင်တာကိုမလုပ်တာပြောတင်တာကိုမပြောတာလည်းရှိဖို့ကောင်းတယ်လေပြီးပြီးတော့ဟိုစုပ်ယုံနေလို့ထင်တယ
်ဟုတ်ကဲ့ဆိုတော့အထောက်ကူဖြစ်စေတဲ့အပိုင်းကမရှိဘူးလားခင်ဗျာကျွန်တော်အကောင့်မြင်တဲ့အပိုင်းနဲ့စပြီးတော့ဆွေးနွေးရအောင
်ဟို information တွေကတော့ share လုပ်တာပဲဒီမှာဆို Facebook အကောင့်မထားဘူးဘာဖြစ်လို့လဲဆိုတော့အဲပူစားပူလောင်တိုင်းဝိုင်းထဲမှာမနေချင်ဘူးဆိုပြီးတော့လေမထားတာလေဟိုလူတယောက်ကိုအစာအစိတ်ခတ်လိုက်လို့ရှင်စားတဲ့လူတယောက်ပဲပေးတာလေဒီဦးရောက်ကိုအစိတ်ခတ်မိပြီဆိုတမျိုးစက်လုံးပေးတာလေအဲ့တော့ဒီလိုမျိုးနေရာမှာကိုဒီဟိုတော့အကြောင်းပြုတော့သူတို့ဘာကျစီကပစ္စည်းကြောင့်ပြောတယ်ဆိုကြတဲ့ကအဲ့ဒီလူရဲ့စိတ်သားလည်းမကောင်းဘူးပေါ့နော်နောက်အဲ့လိုလူမျိုးကလည်းပဲကောင်းကောင်းအိပ်ပျော်မှာမဟုတ်ပါဘူ
းဟုတ်ကဲ့ဆရာတရားသေးရဲ့သဘောထားလည်းသိကြပါရခင်ဗျာဆိုရှယ်မီဒီယာတွေမြန်မာနိုင်ငံမှာတိုင်းပြည်အတွက်အခက်အခဲကြုံရတဲ့ကာလလို့ဆိုရမယ်ဒီချိန်မှာအထောက်အကူဖြစ်တာတွေများရှိပါလားရင်းအကောင့်ဘက်ကစပြီးကြည့်ရအောင်ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုတရားတော့ပြောမယ်ဆိုရင်ဟိုအစီတဝင်းဝင်းတဲတဆက်ဆက်လို့ဖြစ်လာပါတယ်အထောက်အကူဆိုလို့ကျွန်တော်အထောက်အကူလေးရွေးပြောရမယ်ဆိုလို့ကျွန်တော်တို့သတင်းသမားတွေအတွက်ကတော့ကျွန်တော်တို့ဒီ network တွေအရင်ကျေပြတ်မယ်သတင်းအစားအနာတွေတဲလွန်စားတွေရဖို့အမတန်လိုအပ်ပါတယ်နောက်တစ်ချက်ကကျွန်တော်တို့ဒီ network ရှိရင်ရှိသလားကျွန်တော်တို့ရဲ့ nepe ကျုံသွားတယ်ကျွန်တော်တို့တရားတော်ရင်းနှီးမှုကလည်းအရန်ကိုရှိလာတာပေါ့နော်ဆိုတော့အဲ့တစ်ချက်ရဲ့နောက်သိဝင်စားဖို့ကောင်းတဲ့တစ်ချက်ကကျွန်တော်မကြသေးပြရမှာသတိထားမိတဲ့အချက်ကပါလဲဆိုတော့ဒီကျွန်တော်တို့တိုင်းပြရအမှန်တန်စာဖတ်နေတဲ့တိုင်းပြခရာဟိုစာမဖတ်ကြဘူးကျွန်တော်တို့တိုင်းပြမှာမဂ္ဂဇင်းတို့ကျွန်တော်တို့သတင်းစာတို့ဆိုလို့ရှိရင်ချက်ဖို့ကောင်းအောင် circulation ကလည်းအရန်နေပါလေဆိုတော့အဲ့လိုမျိုးရှိနေရင်မတက်ကောင်းနေပြီဒီလိုမျိုး social network တွေပေါ်လာတဲ့အခါကျတော့မတိမတာကျွန်တော်သတိထားမိတဲ့အချက်ကပါလဲဆိုတော့စာဖတ်တဲ့တုံးတက်လာတယ်ဘာလို့အစားကကျွန်တော်တို့ပုံစံအမျိုးမျိုးနဲ့ဒီပေါ်မှာတင်ဆက်လာကြတဲ့ခါကျတော့သူတို့ပြည့်ဒီတန်မာရေးနဲ့ပတ်သက်လို့တခြား knowledge နဲ့ပတ်သက်လို့နိုင်ငံရေးစီးပွားရေးတို့ဒါမျိုးကိုကောင်းမွန်တဲ့ရှုထောင့်အောင်ကောင်းမွန်တဲ့ဒီအတွက်နဲ့တုံးချတာကိုတွေ့ရတယ်တွေ့ရတာတော့မထိုးဘူးလို့တော့ပြောရမှာကျွန်တော
်ဟုတ်ကဲ့ဆိုတော့မကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်စောစောကတော့စဉ်းစားထိုက်ပြောသလိုပဲအမုန်းပွားတယ်မဟုတ်တဲ့စိတ်တွေလူတွေကိုအစိတ်ကျင်းစေတဲ့သုံးနှုံးတွေအရေးသားတဲ့လှုပ်လာကြတယ်ဒါပြည်တွင်းပေါ့လေပြည်တွင်းလူမှုအဆိုင်အဝိုင်းပေါ်မှာရိုက်ခတ်တဲ့ကိစ္စနောက်တော့ပြပကလည်းပဲဒီကိစ္စကြောင့်အထင်မြင်သေးကြတဲ့အများကြီးဖြစ်လာတာတွေ့ရပါတယ်ဆိုတော့ဒီကိစ္စကိုဘယ်လိုပြုပြင်နိုင်မလို့ထင်ပါလဲခင်ဗျာတော်စင်တိုင
်းဟောလာဟာလာဒီကတော့တက်ပြီးပြင်ရမှာအမှန်တရားတရားဖွင့်ဖြစ်တာလေဒီပကားလေးရှိလာပဲဦးကျော်စံပါရဲ့အဲ့တော့လုံနိုင်တာကတော့ဒီအတိုင်းပိုင်းကိုပဲတန်ကျေပြီးတော့ပြန်ရှင်းတဲ့အလိုပဲလုပ်ရင်ရှိလာပဲလို့ကျမတော့မြင်လာတယ်အချက်ကကြီးဆုံးနေတဲ့ပတ်ဝန်းကျင်မှာတော့ဥမောက်ရှိတဲ့လူတွေကလည်းယုံကြတ်မှာပါအ
ဲ့တော့ဘသူကတာဝန်ယူပြီးတော့အဲ့ဒါကိုဖြည့်ရှင်းကြမလဲခင်ဗျာ
။အဲဒီအချိန်ကလေးဖြည့်ရှင်းမော်ပြီးတော့မယ်ဘေးကတာဝန်ကျင်ရတယ် community ကလည်းဝိုင်းရှင်းမော်။ဟိုဟို social media ကလေးနှစ်ခုပဲလောက်တာလို့ဒီမှာထင်နေကြ။တစ်ခုကဗာလဲဆိုတော့ identity ပေါ့။ကျွန်တော်ဘသူပါကျမဘသူပါကျွန်တော်ဘယ်လောက်ဘာရောက်နေလဲဘယ်လိုသွားနေလဲပေါ့။နောက်တစ်ခုကတော့အေးဘသူရေးဘယ်ကမှရှိနေတယ်လဲအေးပြန်ပြရတယ်လေဆိုတော့အဲ့ personal case တွေကများနေတယ်။အော်ဖောင်းမင်းဒီနဲ့ personal ground မှာပဲပြရများတယ် professional ရတာဟာ 20% ဆို personal 80% လောက်ကြာမိုးနေတာဖြစ်တဲ့ကြောင့်မဟုတ်ဘူးကျမတို့ကကာယခံရှင်ကပဲ encounter ပြန်လုပ်ရမယ်လို့ရှင်နေအဲ့ဒါကိုအတိုင်းဝိုင်းကနေကူညီလိုက
်ဆရာပြဟာသူရဲ့သဘောလည်းပြောပါဦးခင်ဗျာဘယ်လို
โอเคကျွန်တော်ကတော့လေလောလောလတ်လတ်ပူပူတော့ကျွန်တော်ခံစားထားတဲ့ကိစ္စတွေရှိတာပေါ့နော်ကျွန်တော်ဒီတခိုင်ကိစ္စဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီဓာတ်ပုံတွေအတူတွေတုံးတာတွေဟလာဟိုကျွန်တော်တို့ဟိုမီဒီယာတွေလည်းတိုက်ခိုက်ခံရတာဒီခုတလောမှာလေမီဒီယာတွေလည်းတိုက်ခိုက်ခံရတဲ့ခါကျကျွန်တော်သတိထားမိတာတခုရှိတယ်ဗျအဲ့ဒါပါလဲဆိုတော့ Facebook account ဖွင့်တဲ့လူတွေကမီဒီယာတွေကဘယ်သူဘယ်ညာပြောပြီးတော့တကယ်တမ်းကျတော့သူကိုနိုင်ကမီဒီယာတခုဖြစ်တယ်ဆိုတာမေ့နေတယ်အဲ့တော့ကျွန်တော်တို့ကဒီကိစ္စကိုပြောရမယ်ကိုတယောက်ကဟာ Facebook account တခုရှိတယ်သူများ information တခုကိုကိုညာလေးကိုအုံနောက်လေးနဲ့စဉ်းစားပြီးတော့ share လိုက်တာနဲ့သူဟာမီဒီယာဖြစ်သွားတယ်သူကိုနိုင်ကမီဒီယာဖြစ်တယ်ဆိုတော့ तू မသိဘူးအဲ့တော့အဲ့ဒီ awareness ကြီးအားလုံးရဖို့လုပ်တယ်ကိုကလည်းလူတိုင်းကို media လို့လက်ညှိုးထိုးနေမယ်ဆိုတာ Facebook တုံးလိုက်တာနဲ့ကိုက media ဖြစ်သွားပြီကိုက media ဖြစ်သွားပြီဆိုရင်အပြင် media ethic ကိုပြီးပြည့်နေလိုက်နာနေတယ် ဆိုတော့ awareness မျိုးရှိဖို့ကျွန်တော်တို့ဝိုင်းကြိုးစားတယ်အထူးသဖြင့်အစိုးရဒီကိစ္စကိုနားပြပေးရတယ်ဘာလို့အခုအစိုးရကိုယ်တိုင်ကဒီတောင်ခံစားနေရတယ်ဆိုတော့အစိုးရဒီကောင်းကျိုးအစိုးပြစ်တယ်ပေါ့နော်ဒီဒီ social network နဲ့ပတ်သက်တဲ့ကောင်းကျိုးအစိုးပြစ်တယ်သူမသိကြိုးချင်ပြူထားတယ်လို့ဖြစ်နေတယ
်
စိတ်လည်းမပူဘူးအပန်တော့စိတ်ပူရမယ်ကင်တွယ်ရမယ်နားပြပေးရမယ
်ဟုတ်ကဲ့ဆိုတော့အစိုးရရဲ့မီဒီယာကိုလည်းပြောစရာရှိတာလိမ့်မယ်ထင်ပါတယ်မြန်မာနိုင်ငံကပြည်သူတွေကဗက်မလိုက်တဲ့ကုနာမှန်ကန်ခိုင်လုံစိတ်ချရတဲ့မီဒီယာနဲ့ဘလောက်အကျွမ်းတဝင်ရှိခဲ့လို့လဲတစ်ချိန်လုံးကမီဒီယာလောကကိုအစိုးရကြီးပဲ level ကြီးအုပ်ချုပ်ကင်ထားခဲ့တဲ့အချိန်မှလည်းပဲများစွာအဖြစ်ကအဖြစ်မှန်တဲ့သူတို့လူကျင်တဲ့စုတော်ကသူတို့ရဲ့ဝါဒဖြန့်ချီသူတို့အပြစ်ကိုဖုံးကွယ်တဲ့စုတော်ကရေးခဲ့တဲ့ဆိုရင်မှားမယ်မဟုတ်ဘူးလို့ထင်ပါတယ်ဆိုတော့အစိုးရဘက်ကအခုခါမှာဘလောက်ပြောင်းလဲလာပါလဲဒီ social media ကိုသူတို့ကထိပုတ်နိုင်မဲ့အလားလားဘလောက်ရှိပါလဲတော့စွေစင်ထိုက်ရှင်းနေပါခင်ဗျာ
အမတော့အခုလောလောဆယ်ဘသူဘသူမှဘာမှမလုပ်နိုင်ဘူးလို့ထင်တာပဲအစိုးရကလည်းပဲမလုပ်သေးနိုင်ဘူး policy အရဟိုသူပြောတဲ့66ကကြီးတွေဘာတွေရလဲပဲမထိရောက်ပါဘူးတကယ်တော့ဟိုချီရတခြားခုတ်ရတခြားလို့ဒီမှာထင်ပါတယ်ဟိုနစ်နာတာတော့တကယ်နစ်နာတယ်ဘာလို့ဆိုတော့ကျွန်မရုပ်ရှင်ပွဲတော်ကြီးလုပ်တာကိုလုပ်တဲ့ခါကျတော့ဟိုလာတဲ့လူကလည်းပဲဘေးစီတတိထားတော့ security ကတော့အရေးကြီးရဲ့လို့အဲ့လိုမတက်နဲ့ပြောတဲ့လူပါရှင်တချို့ကကြတော့လေငါမနိုင်တော့ဘူးနော်ဘာဖြစ်လို့လဲဆိုတော့နေမသိကြီးကဟို security ကိုစိတ်မချလို့လို့ပြောတဲ့လူကြီးလည်းရှိတယ်။ November မှာလုံမဲ့ပွဲတော်အတွက်ကိုလူ3ပုံ2ပုံကတန်းတောင်းလောက်တာကိုခံနေရတယ်လေခု
ဆရာတီဟာသေးတော့
ဒါကျွန်တော်အမြင်ကတော့ရှင်းပါတယ်ဒီ social media ကိုကျွန်တော်တို့တိုင်းပြည်မှာခွင့်ပြုမယ်ဆိုလို့ရှိရင်တော့အစိုးရကစဉ်းစားရမယ်ကြိုက်တွေ့ရမယ်ဒီအကျိုးအပြစ်ကိုတွက်ပြီးတော့ပြင်ဆင်သိပြင်ဆင်နိုင်တာဥပဒေရအောင်ကျွန်တော်တို့ဒီလူတွေ education ရအောင်ဟိုဒီပေးတဲ့အလုပ်ပေါ်တော့ထိန်းတဲ့အလုပ်ပေါ်ထိန်းတယ်ဆိုတာပိတ်ပင်ဖို့ပြောတာမဟုတ်ဘူးဒီလိုကျွန်တော်တို့ဒီတိတိရအောင်အကျိုးရှိရှိသုံးပြီးအကျိုးမရှိတဲ့ဟာမျိုးတော့ကရာဇဝမှုဖြစ်စေနိုင်တဲ့ဟာမျိုးဒီလူဖွဲ့စည်းပွားအန္တရာယ်ဖြစ်စေတဲ့ဟာမျိုးမသုံးဘူးသာသဖြင့် education mind နဲ့ပေးရမယ်ကျွန်တော်တို့ seminar တွေလုပ်ရမယ်ဒီပေါ်မှာအလုံးပါဝင်တဲ့ကိုယ်နည်းမှုတွေလုပ်ပြီးဥပဒေရေးဆွဲတဲ့ရေးဆွဲမယ်ကျွန်တော်တို့ပညာရေးနယ်ပယ်မှာလည်းစပြီးတော့တချို့အားတွေလည်းဟိုဒီကျွန်တော်တို့တောင်းမှာဘယ်လိုပင်မလဲပေါ့နော်ကျွန်တော်တို့ဒီအဲ့အမျိုးတွေကအားလုံးအစိုးရဘက်ကနေဦးဆောင်ပြီးလုပ်ပေးဖို့လိုပါတယ်ဗျ
ဟုတ်ကဲ့နောက်တစ်ခုကကျွန်တော်စဉ်းစားကြည့်ရဲ့တော့စဉ်းထိုက်ပူပြီးစီမဲ့ထင်ပါတယ်နိုင်ငံတကာမှာဆိုရှယ်မီဒီယာသုံးတဲ့ဟာတွေကျွန်တော်တွေကအင်္ဂလိပ်လိုသုံးတဲ့ဆိုရှယ်မီဒီယာပဲကြည့်ပြီးတခြား language နဲ့ဟာတွေတော့သိမရှိပါဘူးနော်စီးရတဲ့လောက်ကတော့ကျွန်တော်သိတဲ့လောက်ပေါ့လေအနှစ်သာရှိရဲ့ဝေဖန်သုံးသပ်မှုတွေပိုတွေ့ရပြီးတော့ဒီလိုနိမဲငဆပြောကြတာဆဲတာတော့လေနည်းနည်းတော့ရှိရဒါပေမဲ့တလောက်မြန်မာဆိုရှယ်မီဒီယာတွေမှာလောက်မများဘူးလို့ထင်ပါတယ်အဲ့တော့မြန်မာပြည်မှာဒီလိုဖြစ်နေရတာကိုဘာလဲအဲ့လူမျိုးရဲ့ဇိတ်သဘာဝလားဒလိလား society တစ်ခုလုံးရဲ့ဒလိလားသူတိမဟုတ်တာခံပြင်းပောက်ကွဲစရာတွေကျွန်တော်ငငယ်တော့ဆိုဘောလုံးဘွဲသွားပြီးတော့အိမ်မှာအဆင်မပြေတာသွားဆဲတယ်ပါညာမကြခဏပြေလုံးထုတ်ကြတာချဘူးပါလေဆိုတော့အဲ့လူများပောက်ကွဲနေကြတာလားဒလိလားဆိုတော့ဒေါ်စင်ထိုက်ဘယ်လိုသုံးသပ်လို့ပါလဲ
ကျမတော့ culture shock ရနေတယ်လို့မြင်တာပဲလေအရင်တော့ကမပြောမဆိုပဲနဲ့နေနေရနေအခုပြောခွင့်ဆိုခွင့်ရတဲ့အခါကျတော့အတိုင်းအစာမရှိပါတော့။အောက်ပွဲထွက်ကုန်တယ်လို့ထင်တာပါပဲ။အဲ့ဒါသူတို့ရဲ့အုံနောက်ကဲကိုပြန်ပြီးတော့ကိုပြောတဲ့စကားကိုကိုတောင်းဝန်ယူပြီးတော့ကိုအချက်တရားနဲ့နေကြအောင်နေကျင်ပြရမယ်လို့ထင်ပါတယ်
။ဆိုတော့လွတ်ပေးလိုက်တဲ့လွတ်လပ်မှုနဲ့မတန်သေးဘူးဆိုတဲ့သဘောပေါ့။
အဲ့လိုပြောရမလားတော့မသိဘူး။ရိုက်ကြအောင
်။ဟုတ်ကဲ့။ရှာဒီဟာဒီလက်ဆွေးနေပါဦးခင်ဗျာအဲလူမျိုးဒလိလားသူတို့မဟုတ်တာပောက်ကွဲနေရတာလား
သူတို့လူဖွဲ့စီအင်မတန်တနာဖို့ကောင်းတယ်အင်မတန်ငုံစိတ်နဲ့ကြီးပြင်းလာတယ်သူတို့မှာပောက်ကွဲကျင်တာတွေပြောကျင်တာတွေဖောက်ထုတ်ကျင်တာတွေရှိတယ်အဲ့တော့အဲ့လိုအခွင့်အရေးပေးတဲ့ social network ပေါ်မှာအနေအထားမျိုးကသူတို့အကောင့်အစုတွေလုပ်မယ်သူတို့ပြောကျင်တာတွေညီညီညက်ပတ်တွေပြောရင်လည်းပြောမယ်သူတစ်ခါအားတွေလည်းပြောရင်ပြောမှာပေါ့နော်အဲ့လိုဝယ်ဆဲရင်လည်းဆဲမှာပေါ့နော်ဒါမျိုးတွေလုပ်တယ်သူတို့လူဖွဲ့စီကပြောရင်ပြောရင်မတန်ဆွမ်းဘူးသူတို့မှာလေတန်ဆွမ်းဆွမ်းနဲ့တကယ်ဟိုဟိုတော့ပြောရင်လင်းလင်းနဲ့တခါကျွန်တော်တို့ကြီးပြင်းလာတာမဟုတ်ဘူးအဲ့တော့အဲ့ဒီလိုဖြစ်လာအောင်ကျွန်တော်တို့လုပ်ရင်တော့တီးပြင်းကျွန်တော်တို့ဒီ social network ပေါ်မှာဖြစ်နေတဲ့စိုးကျိုးတွေရောလာလိမ့်မယ်စိတ်ထားတွေအချက်တရားတွေဆိုလည်းထိမ့်သိမ့်လာလိမ့်မယ်တော့အချိုးရှိတဲ့စကားကိုပဲပို့ပြီးပြောလာလိမ့်မယ်ဒီလိုဖြစ်ဖို့တော့ကျွန်တော်တို့ကအတိုင်းဝိုင်းရလဲထိရမယ်ကျွန်တော်တို့ဒီပညာရေးရလဲဟိုချိန်ရမှာပေါ့နော်အားလုံးဝိုင်းထိရမှာရပါလိမ့်မယ်က
ဟုတ်ကဲ့အဲ့တော့ကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းပါပဲဆရာတီဟာသေးကပြောသွားပြီဆိုတော့အဲ့တော့ဒေါ်စင်ထိုက်ကိုဆက်မေးချင်ပါတယ်ဒီမြန်မာဆိုရှယ်မီဒီယာရဲ့ရှေ့လာလာဘယ်လိုမြင်ပါလဲအစ်မပို့ပြီးရင်းကျက်လာမယ်ထင်သလားအဲ့လိုရင်းကျက်လာအောင်လှုပ်ရမယ်သောသောပညာရေးအတိုင်းဝိုင်းလူမှုအတိုင်းဝိုင်းထဲမှာဒေါ်စုစင်ထိုက်တို့လိုတိုင်းပြည်ရဲ့ဒါ role model ဖြစ်နေတဲ့နိုင်ငံကျော်အမှုပညာရှင်တွေရဲ့အခန့်ကဏ္ဍလည်းဘလောက်အရေးကြီးလဲဆိုတော့နည်းနည်းလေးပြောပါခင်ဗျာ
ဒီကျမတို့အမှုပညာရှင်တွေဆိုတာတီတူကိုလေဥဆောင်ရတဲ့လူတွေပေါ့နော် message တစ်ခုခုကိုပေးနေရတယ်အဲ့ဒီတောင်းကိုယူရမယ်လူတွေဖြစ်တယ်အခုကျမတို့ရုပ်ရှင်ကားတွေ ရဲ့မှာကြည့်လိုက်မယ်ဆိုလို့ရှိရင် social media နဲ့ပတ်သက်လို့ media မောပြာနေတဲ့ရဲ့လို့ရှိရင်တောင်မှကြောက်နေကြအမိုးပွားစီရဲ့ဟာမျိုးတွေပါနေရဲ့ဒါကကျွန်တော်တို့တောင်းဝမဲ့တာကျွန်တော်တို့လူပညာတွေနဲ့ဒီကိစ္စကိုလည်းပဲတိုင်းနိုင်ငံရောက်ဝင်ရောက်ပြီးတော့ဖြည့်ရှင်းပေးဖို့လိုတယ်တောင်းဝရှိရဲ့လို့ကျွန်တော်ကတော့